ဒီမှာအရေးကိစ္စလူရင်းကောင်စီကကြေညာချက်တစ်စောင်တင်းကြီးတညွတ်သေးထုတ်ပြန်လိုက်တဲ့အပေါ်တရုတ်ကုလသမဂ္ဂအဖွဲ့ရုံးကပြောဝင်ရတာထပ်ဆင့်ရှင်းလင်းချက်ထုတ်ပြန်ပါတယ်။အဲ့ဒီရှင်းလင်းချက်မှာကုလသမဂ္ဂလူရင်းကောင်စီရဲ့စောင်ရွက်ချက်တွေဟာမြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့လူမှုရေးအရာတည်ငြိမ်မှုအပြင်ငြိမ်းချမ်းရေးနဲ့မြို့သားပြည်နယ်တမျှရေးအတွက်ဦးစားပေးစဉ်စားတင် ဒီညချက်ပါစားသားတွေကိုပုံမကောင်းမှအကူအညီပေးခဲ့တယ်လို့သဘောတူညီချက်ကိုတညီတညွတ်တည်းရအောင်လဲကြိုးပမ်းခဲ့တယ်လို့ပါရှိပါရယ်မြန်မာနိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်ရေးနိုင်ငံရေးလွတ်လပ်ခွင့်နိုင်ငံပြည်ထောင်ခိုင်မြဲရေးနဲ့စီးလုံးညီညီရေးအတွက်လှုပ်ဆောင်သွားဖို့အတွက်ခိုင်ခိုင်မာမာရပ်တည်သွားဖို့အဖွဲ့ဝင်နိုင်ငံတွေကကတိပြုခဲ့ကြတယ်လို့လည်းတရုတ်ပြောခွင့်ရရဲ့ကြေညာချက်မှာပါရှိပါရယ်လူကြိုရင်းကောင်စီကစတာပရိတိကထုတ်ပြန်တဲ့ကြေညာချက်မှာအနာသိမ်းသူတွေကိုပြစ်တင်ဝေဖန်တဲ့စာသားပါဝင်ခြင်းမရှိပါဘူး။ဗြိတိန်နိုင်ငံကရေးသားခဲ့တဲ့ပထမမူကြားမှာသာပါရှိခဲ့တာပါ။မြန်မာနိုင်ငံကိုအဓိကထောက်ခံအားပေးလေရှိပြီးဗီဒီယိုအနာလည်းသုံးနိုင်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကကြီးညာချက်မူကြားမှာစာသားတွေကိုပြုပြင်လိုရာကြောင့်စတာပရိတိအထိအချိန်ပိုပေးဖို့တောင်းဆိုခဲ့တာပါ။အင်္ဂလိပ်ကစားခဲ့တဲ့တရုတ်နိုင်ငံနဲ့တန်တမာရေးရာစီဇတ်ဆူလီဝါရီကတိတ်ကိုခတ်ခဲ့ကြောင်းတန်တမာတူကအေအက်ဖီသတင်းဌာနကိုပြောပါရခင်ဗျ။